နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံးညီလာခံမှာမြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးတိုင်းရင်းသားတွေအားလုံးလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရေးတွေမှာအပြန်အလှန်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ရေးကအဓိကကျပါတယ်လို့တိုင်းရင်းသားတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ဩဂုတ်လကုန်မှာကျင်းပနိုင်ခြေရှိတဲ့27ရာစုပင်လုံးညီလာခံအတွက်အစိုးရတိုင်းရင်းသားလက်နက်ကိုင်တွေနဲ့အရက်ဖက်အဖွဲ့အစည်းအသီးသီးကဗပောင်းဆောင်ကနေကြိုတင်ပြင်ဆင်နေကြတဲ့အခြေအနေကိုတော့အသေးစိတ်နားဆင်ပါရှင်။ဒီကနေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုစားဗိုလ်ချုပ်ကြီးအင်ဘန်လာဦးဆောင်တဲ့တိုင်းရင်းသားခေါင်းဆောင်တွေပထမဦးဆုံးအကြိမ်အဖြစ်ရန်ကုန်မြို့မှာတွေ့ဆုံနေကြပြီးဖြစ်ပါတယ်။မြမငင်းရရေးဖြစ်စဉ်မှာပါဝင်သည့်ပါဝင်ထိုက်သူတွေအားလုံးပါဝင်စေချင်ပါတယ်လို့ပြောထားတဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ငင်းရရေးမူအတိုင်းတနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်တာမှာလက်နက်ကိုင်အဖွဲ့အလုံးပါဝင်ရေးဆိုတဲ့မူကိုခိုင်မာစွာစုပ်ကင်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံမှုအပေါ်အကောင်းမြင်မျှော်လင့်မှုတွေရှိပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဆိုတဲ့အမည်နာမနဲ့အညီဒီညီလာခံကနေတိုင်းရင်းသားအလုံးလိုလားတဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ရေးအခြေခံဘုံသဘောတူညီချက်အလားအလာကောင်းတွေပေါ်ထွက်လာဖို့ယုံကြည်ပါတယ်လို့ဆိုသူကတော့ငြိမ်းဖောင်ဒေးရှင်းကမူဝါဒရေးရာနဲ့မဟာဗျူဟာလက်ထောက်ဒါရိုက်တာဒေါ်နန်းရောဖြစ်ပါတယ
်။နာမည်ကိုနိုင်က NCA ကိုလက်မှတ်လာမထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစိတ်ဝင်စားစေတဲ့နာမည်ဖြစ်တယ်ပေါ့နော်။ဒါတော့တခုပေါ့။ဒီလက်နက်ကိုင်တော်လန်နဲ့ကိစ္စရက်တည်းရဲ့အရင်အမြင့်ကတိုင်းရင်းသားကိစ္စပေါ့လေ။တင်လုံးဂတိစာချုပ်ကိုအဲဆိုရအဆက်ဆက်ကမဖြစ်စီခဲ့လို့ဆိုတော့အကြောင်းရင်းလည်းရှိတယ်ပေါ့နော်။အဲ့တော့တင်လုံးညီလာခံဆိုတဲ့နာမည်ကိုသုံးလိုက်ခြင်းအပြင်တကယ်ပဲပင်လုံးမှာအရင်တုန်းကထားခဲ့တဲ့ကတိတွေစာချုပ်ပင်လုံးစာချုပ်ကိုလည်းပြန်ပြီးတော့မှပြည့်စုံအောင်အဲစူးစမ်းမယ်ဆိုတဲ့ပုံစံမျိုးတွေလည်းဟိုအတိတ်ပဲတက်ရောက်စေတယ်ပေါ့နော်။27ရာစုပင်လုံးညီလာခံလို့ပြောလိုက်တဲ့အတွက်ပင်လုံးရဲ့အနှစ်သာရပင်လုံးရဲ့မူပင်လုံးစိတ်ဓာတ်ကိုတော့ပြန်ပြီးတော့ဖော်ထုတ်မယ်လို့ပြုသဘောနဲ့မြင်ကြပါတယ်လို့ပြောချင်ပါတယ်။
မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေမှာစစ်မီးငြင်းရေးစည်ရေးပဋိပက္ခတွေပြည်လည်ရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့တွေ့ဆုံဆွေးနွေးနေချိန်မှာတော့အဓိကအရေးကြီးဆုံးကအပြန်အလှန်ယုံကြည်မှုတည်ဆောက်နိုင်ရေးပဲဖြစ်တယ်လို့လည်းဒေါ်နန်ရော်ကမြင်ပါတယ်
။ငြိမ်းချမ်းရေးဆွေးနွေးပွဲကိုလုပ်ရတဲ့အဓိကအကြောင်းရင်းကတိုင်းရင်းသားလက်နက်ကိုင်ကိစ္စကြောင့်ပေါ့။အရေးကြီးတာကတော့အရင်အစိုးရလက်ထက်တုန်းကဒီ NCA ကိုအဲနှစ်ဖက်ကဆွေးနွေးရေးဆွဲနေတဲ့ကာလပေါ့နော်ဒီနှစ်နှစ်ခွဲကာလအတွင်းမှာစီဝေးလုံနေတဲ့အချိန်ကာလမှာကိုပဲဒါ offensive attack တွေရှိခဲ့ပါတယ်ပေါ့နော်အထူးသဖြင့်ရှမ်းမြောင်းနဲ့တချင်ဒေသပေါ့အဲ့တော့ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်တော့ဒီအစိုးရဒီငြိမ်းချမ်းရေးလုပ်ငန်းကိုအထူးသဖြင့်ဒီ NRPC ကိုရော UPDJC ကိုရောဦးဆောင်သွားမယ်ဒေါက်တာဆန်းစုကြည်ကရှေ့ကနေအဲမူကောင်းကောင်းနဲ့ပေါ့နော်အားလုံးပါဝင်မှုအားကောင်းကောင်းနဲ့ဥဆောင်လို့ဆောင်တဲ့နေရာမှာတတ်မတော်အနေနဲ့လဲဒီမှာတသားတဲ့ပါဝင်ခွင့်လဲသူပေးထားတယ်ပေါ့နော်အဲ့တော့ဒါတွေလဲကောင်းတဲ့အနားလာတော့ကျွန်တော်တို့မြင်ပါတယ
်အခုလိုမျိုး27ရာစုပင်လုံးညီလာခံအကျိုးပြင်ဆင်မှုအနေနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေတွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေခြင်းနဲ့တပြိုင်တည်းထဲမှာပဲ27ရာစုပင်လုံးနဲ့ပတ်သက်လို့ CSO အရက်ဖက်အဖွဲ့အစည်းတွေကလည်းပြင်ဆင်နေကြပါပြီ27ရာစုပင်လုံးမှာအရက်ဖက်အဖွဲ့အစည်းတွေဘက်ကတတ်နိုင်သလောက်အခန်းကဏ္ဍကနေပါဝင်ဆောင်ရွက်သွားနိုင်ရေးဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းအရက်ဖက်လူမှုအဖွဲ့အစည်းများဖိုရမ်ဖြစ်မြောက်ရေးယာယီကော်မတီအဖွဲ့ကနီးပညာအကြံပေးကိုအောင်စိုးမင်းကအခုလိုရှင်းပြပါတယ်
ညကမှာစီးနေတဲ့အကြောင်းအရာအလုံးကနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးစသဖြင့်အဲ့ဒီခန်းကဏ္ဍတွေမှာပဲအခန်းကဏ္ဍကိုစီးနေတဲ့ဆိုတာထက်ဆိုင်ဒေတာအလိုက်စီးပြီးတကယ်တမ်းလိုအပ်နေတဲ့စီးပြီးရဲ့လိုအပ်ချက်နဲ့တိုက်ညီတဲ့အကြောင်းအရာတွေကိုဦးတည်စီးနေပြီးတော့အတင်းလုံးကြီးတာကောင်စာတမ်းတွေပြင်ပြင်သွားဖို့ရောနောက်ပြီးတော့ရက်ဖက်ပုံကြီးတွေကိုယ်စလေတွေစူတာအညီအကံမှာဝင်ရောက်စီးနေစင်ကြဖို့တကူပါကျွန်တော်တို့ကပြောလင်းထားပါတယ်အဲ့ဒီတော့ကိုယ်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်နေပါတယ်ခင်ဗျာကျွန်တော်တို့မြင်တာကတော့တခြားသောဒီအစ်စ်ဆိုင်ကျက်သေးထားတဲ့လက်နက်ကိုင်အဖွဲ့ကြီးတွေကပြစ်ခတ်နေရဆဲရသေးတဲ့လက်နက်ကိုင်အဖွဲ့ကြီးတွေကတော့အရင်ကထက်ကအရင်ကထက်ဆိုင်တော့ဆက်စပ်ကြည့်ဦးဆောင်လို့ဆိုရဘူးယဉ်ကျေးမှုကိုရှိတယ်ဆိုရအလားအလာလေးသိရပါတယ်အဲ့ဒီခါကျတော့ကျွန်တော်တို့ငင်းငင်းကအရင်ကဆက်ဆိုင်တော့ပို့ပြီးတော့အမြန်ဆန်သွားနိုင်လိမ့်မယ်လို့တော့ကျွန်တော်ပြောလင်းမိပါတယ်ခင်ဗျ
ဩဂုတ်လမှာကျင်းပနိုင်ခြေရှိတဲ့27ရာစုပင်လုံးညီလာခံအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အရက်ဖက်အဖွဲ့အစည်းအသီးသီးကဗတ်ပေါင်းဆောင်ကနေကြိုတင်ပြင်ဆင်နေကြတဲ့အခြေအနေဖြစ်ပါတယ်27ရာစုပင်လုံးညီလာခံအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အခြေခံဘုံသဘောထားယက်တီချက်ရနိုင်မှုအတွက်ကိုလည်းလာမယ့်ဇူလိုင်လ26ရက်နေ့ကြာရင်တော့ကချင်ပြည်နယ်မိုင်ကြားရံမှာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေအားလုံးမျက်နှာစုံညီစည်းဝေးကြမှာလည်းဖြစ်ပါတယ်ရှင်